ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုကြည့်ရှုဖို့နိုင်ငံတည်တိကဘောလုံးပိတ်သက်ထောင်ပေါင်းများစွာဟာရုရှားနိုင်ငံမှာအခုရောက်နေကြပါပြီ။အချိန်ထဲမှာပဲရုရှားဘောလုံးလောကမှာလူမျိုးရေးခွဲခြားမှုနဲ့ရုံးရင်းဆန့်ခတ်ဖြစ်ခဲ့မှုတဲ့သမိုင်းကြောင်းတွေရှိထားတာကြောင့်စိုးရိမ်မှုတွေလည်းရှိနေတဲ့ပြင်လူခွင့်ရေးဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာပါ။လန်ဒန်မြို့တော်ကနေပြီးတော့ Henry Ridgewell ပေးပို့ထားတဲ့သတင်းတော်နဲ့မော်စကိုကနေပြီးတော့ Charles Menace ပေးပို့ထားတဲ့သတင်းတော်တွေကိုစုစည်းပြီးတော့ကိုကျော်သိန်းကပြောပြပါလိမ့်မယ်။
ကမ္ဘာဖလားဘောလုံးပြိုင်ပွဲဟာဘောလုံးအကစားပွဲတော်တာမကကမ္ဘာယဉ်ကျေးမှုတွေရဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့ရုရှားဘောလုံးလောကကတော့အမျိုးမျိုးကွဲပြားခြားနားမှုကိုအမြဲကြိုဆိုနေတာမဟုတ်ပါဘူး။ပြင်သစ်နဲ့ရုရှားတို့ကစားတဲ့ပွဲတစ်ပွဲမှာပြင်သစ်လူမဲဘောလုံးသမားတွေကိုရုရှားပြည်သက်တွေကလူမျိုးရေးခွဲခြားတဲ့ဇာတ်ကားတွေနဲ့အော်ဟစ်ပြောဆိုတာကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရုရှားဘောလုံးအဖွဲ့ချုပ်ကိုပြီးခဲ့တဲ့လမှာဒဏ်ငွေဒေါ်လာ3000ဆောင်ခိုင်းပါတယ်။ဒီဒဏ်ငွေလောက်နဲ့ကတော့ဘာမှထိရောက်မှာမဟုတ်ဘူးလို့လူမျိုးရေးခွဲခြားမှုစန့်ကျင်ရေးလှုပ်ရှားသူတွေကပြောပြီးအဲ့ဒီအထက်မှာ Fair Network အဖွဲ့ကဖီအာရာဖို့ပါလဲတအူးအပါအဝင်မှာ
We see far right nationalists active inside football stadiums. We see overt acts of racism.
ဘောလုံးကွင်းတွေထဲမှာလက်ရဆုံးအမျိုးသားရေးဝါဒီတွေကိုတွေ့ရပါတယ်။လူမျိုးရေးခွဲခြားပြီးအလွန်ကျွံပြောဆိုပြုမူတာတွေကိုတွေ့ရပါတယ်။အခြေအနေကအတော့ကိုကျယ်ကျယ်ပြန့်ပြန့်ဖြစ်နေတာပါ။ဒါကြောင့်ဒီအတော်များများအတွက်ရုရှားဘောလုံးပွဲဟာမသွားသင့်တဲ့နေရာတစ်ခုလို့သတ်မှတ်ထားကြတာပါ
။ဒါပေမဲ့လည်းမာလီကနေစိန့်ပီတာစပါကူလာပြီး FC Maxima ရုရှားပြည်တွင်းအသင်းမှာကစားနေတဲ့အာဇီးစ်ကမရာကတော့ပရိသတ်ဟာစိုးရင်စရာမရှိဘူးလို့ယုံကြည်ပါတယ်
။ Avant de venir à Russia,
ကျွန်တော်ရုရှားကိုမလာခင်တုန်းကလူမျိုးရေးခွဲခြားမှုအကြောင်းပြောကြတာကိုအများကြီးကြားဘူးပါတယ်။ဒီတိုင်းပြည်ဟာပြင်ပကဘာနဲ့အဆက်ဆံနေတဲ့တိုင်းပြည်တစ်ခုဆက်ဖြစ်နေပြီးတော့နေထိုင်မှုခက်ခဲတယ်လို့ပြောကြပါတယ်။အခုကျွန်တော်ဒီကိုရောက်တဲ့အခါကျတော့ဒါနဲ့ဆက်ကျင်ပဲဖြစ်နေတာကိုတွေ့ရပါတယ်။ဒီကကျွန်တော်ကိုကြိုးဆိုကြပါတယ်
။ဒီတင်လွတ်တော်အမတ်တွေကတော့ဘောလုံးပွဲသွားကြည့်မယ်အင်္ဂလန်ပရိသတ်တွေအင်္ဂလန်အလံကိုတိတ်ကြီးအလွန်အကျွံကြက်တာဂိုင်ဆွဲတော်မျိုးမလုပ်ဖို့သတိပေးထားပါတယ်။2016ခုနှစ်ကပြင်သစ်မှာအင်္ဂလန်နဲ့ရုရှားပရိသတ်တွေရုံရင်းဆန့်ခတ်ဖြစ်ထားဘူးသလိုထပ်ဖြစ်မှာကိုစိုးရိမ်နေတဲ့သတိပေးထားတာပါ။လူမျိုးရေးခွဲခြားတာဒါမှမဟုတ်ရန်ကားတာတွေကိုတီးခတ်မှာမဟုတ်ဘူးလို့ရုရှားအနာဘင်တွေကသတိပေးထားပါတယ်။ကမ္ဘာရရက်ကမတူကွဲပြားတဲ့ယဉ်ကျေးမှုအမျိုးမျိုးကိုသူတို့နိုင်ငံမှာကြိုဆိုဖို့မျှော်လင့်ဆောင်ဆိုင်နေပါတယ်လို့ရုရှားနိုင်ငံသားအများပြားကလည်းပြောကြပါတယ်။တစ်ဖက်မှာလည်းလူခွင့်ရေးလှုပ်ရှားသူတွေကရုရှားဆိုရဟာတိုင်းပြည်မှာလူမှုရေးနဲ့နိုင်ငံရေးဆိုင်ရာလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်လို့သတိပေးပြောဆိုထားကြပါတယ်။လူခွင့်ရေးစောင့်ကြည့်လိလာရေးအဖွဲ့ရဲ့မော်စကိုဌာနခွဲကသူတည်တည်တူဖြစ်သူယူလာယာဂေါ်ဘူနိုဗာက
The situation in Russia now with human rights as the worst it's been since the fall of the Soviet Union.
လက်ရှိလူခွင့်ရေးအခြေအနေကဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲသွားပြီးကြတဲ့ကဆိုရင်အဆိုးဆုံးပါပဲ
။အထူးသဖြင့်အမေရိကန်နဲ့တခြားအနောက်နိုင်ငံတွေနဲ့ရုရှားကြားဆက်ဆံရေးမပြေမလည်ဖြစ်နေတာနဲ့အမျှလူခွင့်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာကဝေဖန်ပြောဆိုတဲ့အပေါ်ရုရှားအစိုးရဟာပို့ပြီးတော့ခုခံကာကွယ်လာတယ်လို့ဂေါ်ဘူနိုဗာကပြောပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အနေနဲ့ကိုရန်ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးတော့လူခွင့်ရေးကိစ္စရုရှားအာဏာပိုင်တွေနဲ့ပြောဆိုဖို့လူခွင့်ရေးစောင့်ကြည့်လိုက်တဲ့အဖွဲ့နဲ့တခြားအဖွဲ့တွေကတောင်းဆိုနေပါတယ်ခင်ဗျာ။